Hezbollah ခေါင်းဆောင် Hassan Nasrallah မနစ်ကအစ္စရေးလေကြောင်းတိုက်ခိုက်မှုတွင်သူတို့ဖွဲ့ရဲ့စစ်စီအခန်းထဲမှာတိုက်ဆုံသွားခဲ့တယ်လို့ Hezbollah အကြီးတန်းလူမျိုးရေးအရှိတူကပြောကြားပါတယ်။2023ခုနှစ်စက်တင်ဘာလ29ရက်နေ့ကအစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင်းဘေရွတ်မြို့ရဲ့တောင်ပိုင်းစစ်ကြေးဘုံကအဆောင်အုံတွေပြိုကျပြတ်ခဲ့ပြီးတော့အဲဒီမှာ Nasrallah တိုက်ဆုံသွားခဲ့တာပါ။အဲဒီမှာလူ6ဦးတိုက်ဆုံတယ်လို့ချက်မှတ်ဝန်ကြီးဌာနကတော့ပြောပါတယ်။ဘင်းတွေရနက်စထရလာနဲ့အခြားအကြီးတန်းခေါင်းဆောင်တွေမြောက်ခမ်းမှာစီဝေးလုံနေကြတာဖြစ်ပါတယ်။လက်ရှိ Hezbollah ခေါင်းဆောင်နိုင်င်ကစင်ကတော့အမေရိကန်ဂျာဝင်ညှိနှိုင်းထားတဲ့ပြစ်ခတ်ရစေးသဘောတူညီချက်အရအစ္စရေးတပ်တွေဒီလကုံမှာလေဘနွန်တောင်ပိုင်းဒေသကနေမထွက်ရင်တော့ Hezbollah တက်ခိတ်သမားတွေကအစ္စရေးကိုတိုက်ရင်တိုက်ရလိမ့်မယ်လို့စနေနေ့ဇန်နဝါရီလ4ရက်နေ့ကသတိပေးခဲ့ပါတယ်။ Hezbollah ကိုနှစ်ပေါင်း32နှစ်ကြာဥဆောင်လာခဲ့တဲ့ Nasrallah လုံခြံခံမှုကြောင့်ဣစရိနစ်စစ်သွေးကြော်တွေကြားတိုက်ပွဲငယ်တွေကနေတကယ့်စစ်ပွဲကြီးအတွင်ပြောင်းသွားခဲ့ရတာဖြစ်ပါတယ်။အမေရိကန်ကဂျာဝင်ညှိနှိုင်းထားတဲ့ပြစ်ခတ်ရစေးရေးနိုဘလာ29ရက်နေ့မှာမစခင်အထိလေဗနွန်နိုင်ငံတောင်ပိုင်းနဲ့ရှေ့ပိုင်းဒေသတွေစစ်ဘေးတန်သင့်ခဲ့ပြီးတော့ထိခိုက်ပျက်စီးမှုတွေအတော်များခဲ့ပါတယ်ခင်ဗျာ။